ကိုင်းတိုင်းဒေသကြီးကမ်ဘလူမြို့နယ်ထန်းကုန်းကျေးရွာမှာဩဂုတ်လ24ရက်စနေနေ့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဒီကနေ့မှာတော့အေးဆေးငြိမ်သက်သက်ဖြစ်နေပေမဲ့ဒေသခံတွေမှာတော့စိုးရိမ်ကြောင်ကြနေကြဆဲဖြစ်ပါတယ်။ဒီလိုဘာသာရေးဆွေဆောင်တဲ့အကြမ်းဖက်ပဋိပက္ခတွေဟာဆိုရှယ်မီဒီယာတွေနဲ့တခြားရေးသားဟောပြောမှုတွေကနေတွေ့ဝိုက်တဲ့နည်းနဲ့လူမှုအဖွဲ့အစည်းအတွင်းတန်တရားနဲ့အမုန်းတရားတွေတိုးပွားလာစေတာကြောင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူကတုံ့တက်ပြီးတော့ဒီပဋိပက္ခတွေကိုနီလန်သုံးမျိုးနဲ့တားဆီးဆောင်ရွက်နေပါတယ်လို့လည်းဆိုလိုက်ပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အမျိုးသမီးတစ်ယောက်ကိုကာယရင်ပြပြအောင်ကျူးလွန်ခဲ့တာကနေအစားပြုပြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ကမ်ဘလူမြို့နယ်ထန်းကုန်းကျေးရွာမှာနေအိမ်44လုံးမီးလောင်ခဲ့တယ်လို့ဈေးဆိုင်၉ဆိုင်အင်းဆိုင်၄ဆိုင်ဖျက်ဆီးခံရကြောင်းမိသက်တပ်ဖွဲ့ဝင်တစ်ယောက်နဲ့အခြားတစ်ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ဒီကနေ့မှာတော့အခြေအနေကငြိမ်သက်နေပေမဲ့ဒေသခံတွေကတော့စိုးရိမ်နေရဆဲဖြစ်ပါတယ
်။အေးဆေးပါပဲအခုအခြေအနေတော့ဟုတ်ကဲ့ရှင်။ဒါပေမဲ့လှုပ်ဆော်တာတွေတချို့ဘက်ကတွေလှုပ်ဖြတ်သွားဆက်လာတွေကြီးမောင်းတာတွေပါတွေတော့ရှိပါလေရှင်
။ဒါကတော့ထန်းကုန်းရွာသူတယောက်ပြောသွားတာပါ။အခြားထန်းကုန်းရွာသားတယောက်ကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ
်။ဓမ္မံပြင်မဲ့အနေသားကတော့ဟိုတည်င်းလေးတွေကတော့နည်းနည်းတော့ထွက်တာပေါ့ဗျာ။သူတို့ကဟိုမကျဉ်းနှပ်ဘူးလို့ပါတော့နည်းနည်းတော့ပလီကြောင်းမထိခဲ့ရတဲ့အတွက်လေအဲဒါကြောင့်သူတို့မကြည်နာဘူးပေါ့ဗျာနည်းနည်းတော့တရင်နိုးနန်းအတွက်တော့ပါကျွန်တော်တို့ရွာသားတွေကတော့နည်းနည်းစိုးရိမ်နေရတာပေါ့ဒါပေမဲ့လုံုံရေးတော့အခုအပြည့်ချထားတာပါခုကိစ္စတွေအားလုံးကသူတို့ကကြိုတင်ပြီးတော့ပြင်ဆင်ပြီးတော့လှုပ်တာဟိုကျင်းပေါ်နေတာပေါ့ဗျာ
ထန်းကုန်းရွာသားတွေကတော့ဗုဒ္ဓဘာသာအဖွဲ့အစည်းတစ်ခုကစီယုံလှုံ့ဆော်တာလို့ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကလည်းထန်းကုန်းကျေးရွာအကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ွယ်မှာစီယုံလှုံ့ဆော်တာတွေရှိနေကြောင်းတုံ့သက်ထားပါတယ်
။ဟိုလူအဖွဲ့အစည်းတစ်ခုကြားမှာပေါ့နော်။ဟိုဘာသာတစ်ခုနဲ့တစ်ခုတခြားဘာသာတစ်ခုမှာအထင်မြင်မှားအောင်မျိုးဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒီဆိုရှယ်မီဒီယာတွေနောက်တခြားရေးသားဟောပြောမှုတွေနဲ့တွေ့ဝိုက်တဲ့နေနဲ့အမုန်းတရားတွေပွားလာအောင်လုံးနေတာတွေတွေ့နေရတာပေါ့နော်အဲ့လိုတွေ့နေရတဲ့အခါကျတော့လူတွေစီမံတန်တရားတွေများလာမယ်အမုန်းတရားရှိတယ်တော့ရမ်းမုန်ကြီးစုသူတို့စုနေတာပေါ့အဲ့ဒီပုံမှာခုနတာမန်ရာဇဝမှုတစ်ခုဆိုတော့မိဘတွေတွားကြတဲ့အခါမှာသူ့အတူငကိုတိုင်းတရားဥပဒေရလောက်ရမယ်ဟာကိုလက်ခံမယ်စာအရင်တော့မျိုးတွေမှာဖြစ်သလိုမျိုးဒီအကြမ်းဖက်မှုတွေဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ဗျာ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မန္တလေးတိုင်းဒေသကြီးမိထီလာပဲခူးတိုင်းဒေသကြီးကမင်းလာအုပ်ဖို့ရခိုင်တိုင်းဒေသကြီးကတိုက်ကြီးအုပ်ကန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလားရှိုးမြို့တွေမှာအကြမ်းဖက်မှုတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့ပါတယ်။ဒီလိုဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုနီလန်သုံးသွင်းတဲ့ကိုင်တွယ်ဖြည့်ရှင်းနေတယ်လို့လည်းပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကပြောပါတယ်
။ကျွန်တော်တို့ကတော့သုံးမျိုးနဲ့လုပ်နေတာပေါ့နော်ပထမတစ်ခုကတော့ချိုတင်ကာကွယ်နိုင်အောင်လို့အခုမျိုးနယ်အဆင့်နေနောက်ပြီးလို့ရှိရင်ရက်ကြီးအဆင့်နေမှာပဋိပက္ခချိုတင်ကာကွယ်တားဆီးရေးဖွဲ့တွေပေါ့နော်ပါသာတစ်ခုကြမှာတက်တာတစ်ခုဖြစ်ပြီဆိုရင်ပါသာကောင်းဆောင်တွေနဲ့ဒေသခံအာဏာပိုင်တွေနဲ့တွေ့ပြီးတော့မှထိန်းသိမ်းဥပဒေနဲ့အညီဖြေရှင်းနိုင်အောင်ဆိုလိုတာကတော့နားလည်မှုတည်ဆောက်မယ်အဲတစ်ခုခုဒီပါသာဝင်တစ်ခုကနောက်ပါသာဝင်တစ်ခုပေါ်ပြစ်မှုကျူးလွန်တာရှိနေတယ်အဲ့ဒါကိုဥပဒေနီလာနိုင်မဲ့ဖြေရှင်းမှုအတွက်ဒါမျိုးဝိုင်းဝန်းထိန်းသိမ်းပေးမဲ့ကိစ္စကိုနီလာတစ်ခုကျွန်တော်တည်ဆောက်နေတယ်ပြီးရင်တော့ကျွန်တော်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဒါတုံ့ပြန်ဆောင်မှုကိုပို့ပြီးတော့လျင်မြန်လာအောင်သူ့ရဲ့လိုအပ်ချက်တွေဖြည့်ဆည်းပေးဖို့ကျွန်တော်လုပ်နေတယ်နံပါတ်3ကတော့ခုနလိုပြစ်မှုကျူးလွန်တဲ့သူတွေကိုဟောထုတ်ပြီးတော့မှထိတိယောက်အရေးကြီးဖို့ကိစ္စပေါ့ဆိုတော့ဒီလို3ခုနဲ့တော့ကျွန်တော်တို့လုပ်နေတာရှိပါတယ
်မြန်မာနိုင်ငံအတွင်းမှာမကြာခဏဖြစ်ပွားနေတဲ့ဘာသာရေးပဋိပက္ခဆန်ဆန်အကြမ်းဖက်တာတွေပပျောက်ဖို့အတွက်ဦးရထွတ်ကအခုလိုအကြံပြုထားပါတယ
်ဘာသာတစ်ခုကြားအပြန်အလှန်ဓာတ်လည်မှုတိစောက်တဲ့ကိစ္စကကျွန်တော်တို့အစိုးရအမိန့်ပေးပြီးလုပ်လို့ရတဲ့ကိစ္စမဟုတ်လေအားလုံးပါဝင်စောင့်ပြီးလုပ်ရမယ့်ကိစ္စဖြစ်တယ်နောက်တစ်ခုကတော့လူတွေရှိနေတဲ့တို့ကြောင့်မို့ရာဇဝတ်မှုဆိုတော့ရှိနေမှာပဲသူတို့ရာဇဝတ်မှုတစ်ခုဖြစ်လာရင်အဲ့ဒီရာဇဝတ်မှုရာဇဝတ်မှုနေနဲ့ပဲမြင်ဖို့လိုတာပေါ့အဲ့ဒီရာဇဝတ်မှုနေနဲ့မမြင်ဘဲနဲ့ဘာသာရေးလူမျိုးရေးပုံစံကိုထဲမှာတွင်းပြီးတော့တုံ့ပြန်မယ်ဆိုရင်တော့ကျွန်တော်နိုင်ငံရဲ့ပုံရိပ်ကောနောက်တစ်ခါကျွန်တော်ဗုဒ္ဓဘာသာရဲ့ပုံရိပ်ကောထိခိုက်နိုင်တာပေါ့အဲ့တော့ဒါတွေအားလုံးတော့ကျွန်တော်တို့ဝိုင်းထိန်ပြီးဖို့လိုတယ်လို့ပဲကျွန်တော်တို့မြစ်တာရက်ခန့်စီပါတယ်နောက်တစ်ခါမီဒီယာနေတဲ့ဒီချက်တွေကိုမြန်မာပြည်သူတွေကိုပညာပေးသေးချင်တာပေါ့
ပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုစတင်ဖြစ်ပွားချိန်မှာတော့ထန်းကုန်းမှာရဲတပ်ဖွဲ့ဝင်၉ယောက်သာရှိခဲ့ပြီးနောက်ပိုင်းရွှေဘိုခရိုင်နဲ့ကမ်ဘလူမျိုးနယ်ကရဲတပ်ဖွဲ့ဝင်တွေကိုအင်အားဖြည့်တင်းပြီးအခြေအနေကိုထိန်းသိမ်းခဲ့ရတာဖြစ်ပါတယ်။လောလောဆယ်မှာအမျိုးသမီးအပေါ်ပြစ်မှုကျူးလွန်တယ်လို့တန်စရာရှိသူ2ဦးနဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တယ်လို့ယူဆသူ12ဦးစုစုပေါင်း12ဦးကိုဖမ်းဆီးထိန်းသိမ်းထားပါတယ်။